တိုက်ပွဲတွေပြင်းထန်ခဲ့တဲ့ကိုကန့်ဒေတာထဲကအနေမြေတည်ငြိမ်စပြူလာပြီးဒုက္ခတွေတွေလည်းပြန်လာနေကြပြီမို့ရွေးကောက်ပွဲမဲဆန္ဒရှင်စည်ရင်ပြုစုဖို့ဆောင်ရွက်နေပြီလို့ကိုကန့်ဒေတာလွတ်တော်ကိုယ်စားလှယ်ကပြောပါရယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဖက်ကတနိုင်ကန်လုံးအတိုင်းအတာနဲ့ရွေးကောက်ပွဲကျင်းပနိုင်ရေးစီစဉ်ဆောင်ရွက်နေချိန်မှာပဲဝကိုပိုင်အုပ်ချုပ်ခွင့်ရဒေတာဖက်မှာတော့မဲပေးနိုင်ခွင့်ရှိတဲ့နိုင်ငံသားအရေးအတွက်လုံလောက်မှုမရှိတဲ့အတွက်ရွေးကောက်ပွဲကျင်းပနိုင်မှာမဟုတ်ဘူးလို့ဝပြောခွင့်ရကဆိုပါရယ်အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မဆုမုံကတင်ပြပါမယ်ရှင်
ဟုတ်ကဲ့ပါရှင်ဖေဖော်ဝါရီလဆန်းကနေစလို့၄လကျော်တိုက်ပွဲတွေဖြစ်ပွားခဲ့တဲ့ကိုကန့်ဒေသထဲမှာအခုဆိုရင်တိုက်ပွဲတွေကအတန်ငယ်ငြိမ်သက်သွားပြီဖြစ်လို့နယ်မြေတည်ငြိမ်အေးချမ်းစပြုလာနေလို့ကိုကန့်ဒေသထဲရွေးကောက်ပွဲကျင်းပနိုင်ရေးပြည်ထောင်စုရွေးကောက်ပွဲကော်မရှင်တာဝန်ရှိတဲ့သူတွေဘက်ကကိုကန့်ပြည်သူတွေရဲ့မဲဆန္ဒရှင်စည်ရင်ကိုကောက်ယူနိုင်တော့မှာဖြစ်ပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌရဲ့ညွှန်ကြားချက်နဲ့နယ်မြေတည်ငြိမ်မှုရှိလာရင်ကျင်းပနိုင်မှုအရေးကော်မရှင်ဘက်ကဆောင်ရွက်နေတဲ့အကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်မဲဆင်းရင်ပြုစုရေးတာဝန်ခံဦးဝင်းကြည်ကအခုလိုပြောပါတယ
်လောလောဆယ်တော့အခုထားကြီးလည်းပြောထားတယ်မဲရင်ကောက်နိုင်မယ်ဆိုရင်ကောက်ဖို့ပဲနောက်ထပ်အခြေအနေကနောက်ထပ်အခြေအနေပဲเนาะအခြေအနေဆိုစီးရေးအခြေအနေတို့ကပြောလို့မရဘူးเนาะအခုလောလောဆယ်တော့မဲရင်ကောက်ဖို့ကြိုးစားနေတယ်အခုမဲရင်ကောက်ထားတဲ့နယ်မြေတွေလည်းတကယ်လို့အကြောင်းတစ်ခုရောက်ရွေးကောက်ပွဲကျင်းလို့တရားမျှတပြီးတော့လွတ်လပ်တယ်မဖြစ်နိုင်ဘူးဆိုရင်အဲ့ဒီနယ်မြေလုံးဝမဟုတ်ဘူးလောလောဆယ်ကတော့မဲရင်ကောက်နေတဲ့ကျန်တာအဖတ်မပြောနိုင်ဘူးလက်ဆန္ဒနဲ့တနေမှာမငြိမ်းညာမှုစူပူနေတယ်ဒါမှမဟုတ်ရှင်အခုကိုချင်းရောက်မဲဌာနရှင်တို့ချင်းရောက်ခံနေရတဲ့အစားတွေအရမ်းတွေလို့ရင်မပြောလို့မရဘူ
းကိုကန့်ဒေတာထဲမှာကိုကန့်တက်ဖက်ကတစ်ဖက်သက်အပြစ်ရက်ကြီးညာထားတယ်လို့အစိုးရဘက်ကလည်းငြိမ်းချမ်းရေးကန့်လန့်မှုတွေရှိတဲ့အတွက်နယ်မြေတည်ငြိမ်စပြုလာပြီးစစ်ပြေးဒုက္ခတွေတွေလည်းပြန်လာနေလို့2015ရွေးကောက်ပွဲကျင်းပနိုင်မှုအရေးမဲဆန္ဒရှင်စည်ရင်ပြုစုနိုင်မှုတက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်တွေနဲ့တာဝန်ရှိတဲ့သူတွေကဝိုင်းဝန်းကူညီဆောင်ရွက်ပေးနေကြပါတယ်လို့ကုံလုံးမြို့နယ်ပြည်သူ့လွတ်တော်အမတ်ဦးဟော်လျှောက်ချန်းကပြောပါတယ
်။ရှိမှလည်းလေ EC ရှိမှလည်းလေ။လောက်ကဲဒီတာဆိုကျွန်တော်တို့ကဟိုလောက်ကဲနောက်ကုံချမ်းမြို့နယ်လောက်ပဲမြို့ဆိုမြို့ဆိုရှိမှလည်းရတယ်။ကုံချမ်းမြို့နယ်ရဲ့လောက်ကဲမြို့လုံးမှာနောက်ရှိနေတဲ့အရှိမရှိဘူ
း။အဲ့တော့ဒီမဲဆန္ဒရှင်စရင်ပြုစုမှုတွေဟာရောရှင်
။အဲ့လိုလို့ရတယ်။အဲ့လိုမခက်ပါဘူး။ပြုစုမှုမခက်ပါဘူး
။အဲ့တော့ဟိုဒုက္ခတွေတွေကလည်းပြန်လာနေပြီလားရှင်
။လောက်ကဲလည်းပြန်လာတယ်။လောက်ကဲပြန်တယ်နောက်ကဟိုကျွန်တော်တို့ဘောကျေးဇူးဟိုလိုကပြန်လာပြီ။ကုန်ကြမ်းပိုင်းကဒီချစ်တော်ဘပါပါလာတဲ့
။အဲ့တော့အခုဒီပြန်လာနေပြီဆိုတော့မဲဆန္ဒရှင်စည်ရင်ပြည်သူတွေရဲ့စည်ရင်တွေကိုလည်းကောက်လို့ရနေတဲ့အနေအထားဖြစ်နေပြီပေါ့အဲ့လိုလားရှင
်။အဲ့တော့ကောက်လို့ရပြီကောက်လို့ရပြီ။ဘာလို့သူကဝင်လုံးစီပါနဲ့ပြန်လာပြီလေ။ကောက်လို့ရပြီ
။ဝါဒေတာနဲ့ကိုကန့်ဒေတာတွေထဲမှာလက်တလောအခြေအနေတွေကြောင့်ရွေးကောက်ပွဲကျင်းပနိုင်ခြင်းမရှိပဲရွေးကောက်ပွဲမတိုင်ခင်နယ်မြေအေးချမ်းလာရင်တော့ရွေးကောက်ပွဲကျင်းပပေးသွားမယ်လို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကဒီလာဇန်ဂျွန်လ၈ရက်နေ့မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်ဝါဒေတာရဲ့ရွေးကောက်ပွဲကျင်းပနိုင်ခြင်းရှိပါမလားဆိုတဲ့အပေါ်ဝါပြောခွင့်ရကို VOA ကမေးမြန်းခဲ့ပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကသတင်းစာရှင်းလင်းပွဲလုပ်ပါတဲ့အငယ်အဲ့ဒီမှာသူတို့ကဝါပြည်နယ်ထဲမှာပေါ့နော်ရွေးကောက်ပွဲအတွက်ဒီမဲဆန္ဒရှင်စည်ရင်နောက်ရွေးကောက်ပွဲလုပ်ဖို့အတွက်အခြေအနေကမပေးဘူးလို့ပြောပါတယ်ဆိုတော့အန်ကယ်တို့ဘက်မှာဒီ2015ရွေးကောက်ပွဲအတွက်ပြင်ဆင်မှုတွေကအခြေအနေကဘယ်လိုရှိပါလဲရှင်
အော်ဒီကိစ္စကအခုမှမဟုတ်ပါဘူး2017တုန်းကလည်းရွေးကောက်ပွဲကျွန်တော်တို့ဝတ်ဒေသမှာတကယ်အကောင့်ထဲပေါ်နိုင်တာမှမရှိဘူးနဲ့အခုလည်းမရှိပါဘူးမရှိဘူးဆိုတာဟိုပါတော့ဒေသပြည်သူတွေအလုံးလူပေါင်း6သိန်းနေပါရှိတဲ့ဟာကိုမတ်ပုတ်နေရှိတဲ့သူကထောင်ကနန်းကျော်ပဲရှိတယ်ဆိုတော့လေတိတိကျကျတော့ကျွန်တော်တို့မှမပြောနိုင်ပါဘူး5-6000လောက်ကြည့်တော့ရှိမနေတူတယ်အဲဒီတော့ဒီ5-6000နဲ့ပဲလို့တာပြီးတော့ရွေးကောက်ပွဲလုပ်မှာလေလွန်ခဲ့တဲ့လဦးပိုင်းကနေစပြီးတော့တချို့အဖြူနဲ့ဟိုဘာလားပြန်လဲပေးတယ်တချို့လဲနိုင်ခဲ့တယ်တချို့လည်းမလဲနိုင်ခဲ့ဘူးမလဲနိုင်ခဲ့တဲ့ဟာတွေလည်းတရားမဝင်တော့ဘူးကျိုးမဝင်တော့ဘူးဆိုပြီးတော့လည်းပြောတာတွေရှိတယ်လေကန္တမ်ရက်ကျော်လွန်လို့ရှင်ပေါ့နော
် UWSA ဝါတက်ဖွဲ့ရဲ့ပြောခွင့်ရဥအောင်မြင့်ပါဝါဒေတာပြည်တော်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဆိုင်းရွှေထွန်းကတော့ဝါဒေတာထဲမှာပန်ဆန်းနားဖန်ပန်းဝါမိုင်းမော်စတဲ့နယ်မြေလေးခုထဲမှာမဲစင်းကောက်ယူခွင့်မရကြောင်းနဲ့ဟိုပန်နဲ့မမန်းစတဲ့နယ်မြေနှစ်ခုကသာမဲစင်းကောက်ယူသွားမှာဖြစ်တယ်လို့ VOA ကိုပြောဆိုခဲ့ပါတယ်အခုဆိုရင်တော့ပြည်တော်စုရွေးကောက်ပွဲကော်မရှင်ဘက်ကပထမဆုံးအကြိမ်မဲဆန္ဒရှင်စည်ရင်ကိုမတ်လ9ဧပြီလဇန်းတို့ကရန်ကုန်တိုင်းဆယ်မြို့နယ်မှာစတင်ကြီးညာခဲ့ပြီးဒုတိယအကြိမ်ကိုတော့မေလ25ရက်နေ့မှာရန်ကုန်မြို့နယ်14မြို့နယ်နဲ့နေပြည်တော်10မြို့နယ်မှာကြီးညာခဲ့တယ်လို့တတိယကြိမ်မဲစင်းကိုတော့ဂျွန်လ10ရက်နေ့မှာကြီးညာခဲ့ပြီးစတုတ္ထကြိမ်မဲစင်းကိုတော့ဒီလဂျွန်လ23ရက်နေ့ကထုတ်ပြန်ကြီးညာခဲ့ပြီးဖြစ်ပါတယ်ရှင်